ကျွန်တော်ငငယ်ကအခုလိုရာသီရောက်လာပြီဆိုရင်မန္တလေးတစ်မြို့လုံးဆိုင်းသံပုံသံညံလာစေဖို့တာဆူနေတဲ့ကာလအဖြစ်အမှတ်ရနေရပါတယ်။ဝင်းထိတ်လန်းထိတ်တပင်းကြီးတွေဓာတ်တိုင်တွေမှာကျင်းပတော့မယ့်ဖျားပွဲတွေအတွက်ကြောညာပိုစတာတွေချိတ်ဆွဲလာကြတဲ့ကာလလည်းဖြစ်ပါတယ်။အငိမ့်တွေဇက်တွေကလည်းနေုံဆိုရင်အငိမ့်ကောင်းဇက်ကောင်းကွဲကြပါပြီ။ဝါစုံမှာအဖွဲစ်ပြန်ဖွဲကြတယ်။ဒီအဖွဲစ်တွေကသတင်းကြုတ်ဖျားပွဲတွေမှာတစ်တာပွင့်ကပြကြတာပါ။ဒီနေရာမှာဇက်ကောင်းကွဲတယ်တစ်တာပွင့်ဆိုတဲ့စကလုံးတွေနဲ့ပတ်သက်ပြီးပြောချင်တာတခုရှိလာပါတယ်။ဂျာနယ်တွေအပြိုင်ရိုင်ထွက်လာတဲ့ကာလတပည့်သတင်းတောက်တစ်ယောက်ကမန္တလေးတွင်ယခုနှစ်သတင်းကြုတ်ဖျားပွဲတော်များ၌အငိမ့်အဖွဲများတစ်တာပွင့်ကပြရန်တီးလုံးတိုက်ပြင်ဆင်လျက်ရှိဆိုပြီးသတင်းတပုတ်တင်လိုက်ပါတယ်။ဒီသတင်းကိုရန်ကုန်ကအရီတာမင်းများကတစ်တာပွင့်ဆိုတာဘာလဲလို့ကျွန်တော်ကိုတယ်လီဖုန်းဆက်လှမ်းပေးပါတယ်ကျွန်တော်ကပွဲဥထုတ်အဖြစ်စတင်ကပြတာကိုတစ်တာပွင့်ကပြတယ်လို့ခေါ်ဆိုကြောင်းရှင်းပြပါတယ်ဒီရင်အိဒါမင်းကဒီလိုလူနာမလဲတဲ့စကလုံးတွေကိုမသုံးပါနဲ့လို့လှမ်းပြောတယ်ပြီးတော့ကျွန်တော်ကဒီစကလုံးဟာလူတိုင်းသိတဲ့စကလုံးဖြစ်တယ်တစ်တာပွင့်တစ်တာပိတ်တစ်တာမှောက်ဆိုတာတပင်အတိုင်းဝိုင်းမှာရှေးကလေးကသုံးခဲ့ကြတာဒီအသုံးနှုန်းကိုအရက်သူအရက်သားကလည်းနားလဲထားပြီးသားပါအရင်ကမြမစာသင်ရုပ်ညွှန်းနှမ်းမှာတောင်ပါရှိသေးတာပဲလို့ညာရှင်းပြလိုက်ပါတယ်ဒါပေမဲ့အရီဒာမင်းကလည်းအရီဒာမင်းပီပီငယ်ရွယ်နုနယ်သေးသူဆိုတော့အလျှော့မပေးပါဘူး။ဟာအကိုကလည်းဒါကအများဖတ်မဲ့ဂျာနယ်ဗျ။အများသိမဲ့စကလုံးသုံးရမှာပေါ့။အဲ့ဒီတစ်တာပွင့်ဆိုတဲ့စကလုံးကိုကျွန်တော်တောင်မသိတာစပတ်သူကအလကားသိပါမလားတဲ့။ဟုတ်ကဲ့ပါခင်ဗျာ။ဒီတော့လေအဲ့ဒီအချိန်တုန်းကကျွန်တော်ရဲ့စာရေးတက်ကလည်းအနှစ်20ကျော်ဒီဝါကသီးမခံနိုင်တော့တဲ့အစုံအေးမင်းမသိတာကမင်းညံ့လို့စာဖတ်ပိတ်တာအားလုံးကမင်းတဲ့တိတူတက်သူတွေကြီးပဲလို့ပွဲချမ်းလိုက်ရတာလေသတိရမိပါတယ်ဂိုင်ထားပါဦးကောင်းပါပြီမန္တလေးမှာမကြခင်သတင်းကြုတ်လာဆန်းကလေးကစတင်ကျင်းပတဲ့ဖျားပွဲတွေမှာပျော်ပြေမှုတွေနဲ့တွဲပြီးအစင်လာပွဲလန်းတွေပါတတ်တယ်ဖျားပွဲအဝင်ညံ့မှာဖျားနဲ့အနီးဆုံးနေရာမှာစီတော်ကြီးအဖွဲ့ကနေရာယူတယ်စီတော်ကြီးဆိုတာကမန္တလေးရတနာဘုံနေပြည်တော်ခေတ်မှာကလေးကဒီသုံးနန်းသုံးအနေနဲ့ရှိခဲ့တာပါဘာတော်မူပြီးတဲ့နောက်နန်းတော်တွင်မှာအစင်လာအယတိမှုတ်ခဲ့တဲ့စီတော်ကြီးတမစဉ်ပညာတွေကိုအဆက်ဆက်လက်ဆင့်ကန်သင်ကြားပြီးမင်္ဂလာစီတော်အဖွဲ့အစည်းနဲ့နန်းတော်ရှေ့ရက်မှာဆက်လက်တည်ရှိခဲ့တာပါရှေ့တော်ဒီစီဆရာဖြစ်တဲ့ဦးကျော်လုံထန်းကနေဆရာစင်ကစီတော်ပညာသင်ယူတယ်ဆရာစင်ထန်းကနေနန်းတော်ရှေ့ကကိုဘဦးတို့ကိုဘကွန်းတို့ကပညာအမွေယူပြန်တယ်ဒါကြောင့်ကျွန်တော်တို့သိမိတဲ့ခေတ်မှာဥပဦးရဲ့နန်းတော်ရှိမဟာမင်္ဂလာစီတော်ကြီးအဖွဲ့ကဖျားပွဲတိုင်းမှာပွဲဦးကနေရာယူခဲ့ပါတယ်။အခုမန္တလေးမှာတဖွဲ့တည်းသာကျန်တော့တဲ့စီတော်ကြီးအဖွဲ့လည်းဖြစ်ပါတယ်။ဥပဦးရဲ့သားအသက်60ကျော်အရွယ်ရှိနေတဲ့ဦးချိုကဦးစီးနေတာပါ။စီတော်ကြီးအဖွဲ့ကဖျားပွဲညမှာစီတော်တမစင်အတိုင်းရာဇဝင်ခင်းချင်းပြီးစီတော်တီးခတ်တယ်။ကျွန်တော်တို့သိမိတဲ့ခက်မှာပဲစီတော်အဖွဲ့တွေကအခြားဒုတိယတွေဖြည့်ပြီးမင်းသားတွေမင်းသမီးတွေပါလာတယ်ဒီစီတော်အဖွဲ့ကမနဲ့ဖျားပွဲဆွန်တော်ကြီးလောင်းတော့တိခတ်ကြပါသေးတယ်ရာချီရှိတဲ့ဆွမ်းကန်တန်ဃာတော်တန်းကြီးနဲ့စီတော်ကြီးတန်ဟာမနဲ့ခင်းမှာအင်မတန်ကြက်တည်ရှိလာပါတယ်မန္တလေးဖျားပွဲတွေကသတင်းကြိုလာဆန်းတာနဲ့စတင်ကြတော့အငိမ့်နှွေးဆက်တွေပွဲဥတွေတစ်တာပွင့်ကပြကြတယ်အများအဖြင့်ဖျားပွဲတွေကနှစ်ရက်နှစ်ညကျင်းပကြတာပါအငိမ့်တွေကအဲ့ဒီနှစ်ညမှာတညစီကပြကြပေမဲ့ဇက်တွေကတော့ဖျားပွဲနှစ်ညစလုံးကပြကြပါတယ်။အငိမ့်ကကမညမရောက်ခင်နေ့လေလောက်မှအငိမ့်စဉ်လာချပြီးအသင့်ပါပစ္စည်းတွေနဲ့ချက်ချင်းဆောင်းနိုင်ပါတယ်။ညနေဆောင်းတော့မှအငိမ့်ကရောက်လာပြီးပစ္စည်းစင်းမီးစင်းနဲ့ည9နာရီလောက်ရောက်တော့အငိမ့်တီးဝိုင်းကယူရီးယားဂရောင်းရိုက်ပြီးအဲ့ခံဒီလုံးတီးတယ်။ည8နာရီလောက်အငိမ့်စထွက်ပထမအဲ့ခံတချင်းပြီးရင်အော်ဗရာအစီစဉ်နောက်ရှေ့တွေမင်းသမီးပြီးရင်ရင်ထွက်တန်းထက်ပြီးမှအလေတွေနောက်တခန်းရက်အဲ့တော့ခေါင်းဆောင်မင်းသမီးအသိမ့်မှာတော့ပြက်ဆက်ဒါဆိုရင်သကောင်းကျော်နာယီပြန်တစ်ချက်နှစ်ချက်ရောက်နေပါပြီအငိမ့်သိမ့်ပါပြီအငိမ့်ကလမ်းဘေးမှာမို့အစာဆုံးကြည့်ကြမယ်အရက်ခံတွေကဖြာတွေခုံရွှေတွေခင်းပြီးကြည့်ကြပါလေကြံပြည့်တက်ကကြိုက်တဲ့အချိန်မိုးတို့မတ်တာဝင်းကြည့်ကြိုက်တဲ့အချိန်ပြန်ယုံမှာပဲနည်းနည်းကြာကြာကြည့်ချင်ရင်စင်ရှိကထိုင်ကြည့်ကြတဲ့ဖြာပြည့်တက်ကြတို့ဟုတ်ကြည့်ကြတာပါနောက်ပိုင်းဖျားပွဲတွေမှာမန္လေးမြို့ကတီဝိုင်းနေကလည်းထဲ့လာကြတယ်။မန္လေးမှာကမြို့မှဒုတိယအသင်းလိုပဲမိုးကေးသီးတဲ့၊သင်္ကီးတဲ့၊သင်္ကဟာတဲ့၊နုယင်တဲ့၊ဂီတလူလင်တဲ့၊ဘဟိုးတဲ့၊ရင်းမွန်းတဲ့စတဲ့တီဝိုင်းတွေရှိတယ်။အခက်ပေါ်အနေနဲ့ shares တဲ့ music wine တဲ့ရှိကြပါသေးတယ်။ဒီတီဝိုင်းတွေကလည်းဖျားပွဲကင်းနဲ့ဆင်ထုတ်ပြီးဖြောပြေးတာပါ။တခါတရံရန်ကုန်ကနာမည်ကြီးအစိုးတော်တွေလည်းပါတတ်တယ်။ဒါပေမဲ့မန္လေးမှာအစဉ်အဆက်အနေနဲ့တီဝိုင်းတွေမှာအငိမ့်ကန်းပါတတ်ပါတယ်။ရှေ့ပိုင်းမှာတီဝိုင်းကအစိုးတော်တွေနဲ့ဖြောပြပြီးရင်နောက်ပိုင်းမှာတီဝိုင်းကတိန်တိုးတီလုံးတီးကအငိမ့်ကန်းစပါပြီအထူးသဖြင့်မြို့မနဲ့ဆိုရင်အငိမ့်ကန်းကပါသမြဲမှုဟိုးရှိရှိလေးပါးဒီမမျက်ရင်တို့ခစ်ကလေးကပါပဲ တချို့ဖျားဖွေးကဇက်တွေကလည်းဖျားနဲ့မလမ်းမကန်လမ်းမေးလွတ်ရနေရမှဝါးတွေနဲ့ဇက်ဆင်အခိုင်မာဆောက်တယ်ဖျားဖွေးနှစ်ညသလုံးကပြဖြော်ပြကြတယ်တော်တော်များများဇက်အဖွဲတွေကမင်းစင်ထိုးပြီးကကြတယ်မင်းစင်ဆိုတာဇက်ခုံရှိပွဲကင်းထဲမှာပဲဝါးတွေဝက်ကတ်တွေနဲ့ပွဲကြည့်စင်တွေထိုးထားတာကိုခေါ်တာပါပြီးတာနဲ့လေးဘီပတ်လေလောက်အမှတ်သားပြုတ်ပြီးအဲ့ဒီစင်ကိုပွဲကြည့်သူကဝယ်ကြည့်ရတာပါညာသောအဖြစ်အဲ့ဒီကရတဲ့မင်းစင်ဘိုးတွေဟာဖျားပွဲရဲ့ဖြောပြေးရေးအစီအစဉ်တွေအတွက်ဒီဝိုင်းအငိတ်ဇန်ငှားကတော့တစုံတရာအတုံးတက်အဆင်ပြေတာပေါ့။ဘာပဲပြောပြောမန္တလေးဖျားပွဲတွေဟာအခကျင်းွေတပြားမှပေးစရာမလိုပဲဒီဝိုင်းတွေအငိတ်နေကြည်နိုင်ကြပါတယ်။ဒါဟာလူတို့သဘောဆောင်တဲ့လူတို့ဖြောပြေးမှုပုံရိပ်တွေပါပဲ။ဒါကိုမန္တလေးကတစ်လျှောက်လုံးသုံးဆွဲခဲ့တဲ့စကလုံးကတော့ကြည်ကျင်ပွဲတဲ့လေ။အခုတော့မန္တလေးကဖျားပွဲတွေမှာအငိတ်ဒီဝိုင်းထဲ့နိုင်ကြဖို့ကိုပဲအနိုင်နိုင်ပါအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုငှက်ပါ